အမေရိကန်အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်ရေးဥပဒေချမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်၃ရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာခဲ့မှုကအဆုံးသတ်သွားပြီးဖြစ်ပါတယ်။လူဝမှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်နေတာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာခဲ့ရတဲ့အထိဖြစ်စေခဲ့တာပါ။မနေ့တနင်္လာနေ့အစောပိုင်းမှာအမေရိကန်ထက်လွတ်တော်ကအတည်ပြုခဲ့တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာတနင်္လာနေ့နှောင်းပိုင်းမှာမဲခွဲအတည်ပြုခဲ့ကြတာပါ။ယာယီအသုံးစိတ်နဲ့ February 8ရက်နေ့ထိအစိုးရကိုလက်ပတ်နိုင်မှာဖြစ်ပြီးရှိရှိအစိုးရအသုံးစိတ်အပေါ်သဘောတူညီချက်ရရည်လွှတ်တော်အတွက်အချိန်ရသွားစေပါတယ်။နိုင်ငံအတွက်သတင်းကောင်းဖြစ်တယ်လို့ Ohio ပြည်နယ်ကုစားပြုဒီမိုကရက်လွှတ်တော်အမတ် Sherrod Brown ကသတင်းတောက်တွေကိုပြောဆိုခဲ့တယ်လို့ Maine ပြည်နယ်ကုစားပြု Republican အထက်လွှတ်တော်အမတ် Susan Collins ကလည်းဒီနေ့ကတော့နေတူးနေမြတ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ချိန်ကြားချက်ထုတ်ပြောဆိုရမှာလွှတ်တော်ကဒီမိုကရက်တွေဘက်ကစစ်တပ်နေကြားဆောင်ထက်ရေးပေါ်ကစေးတက်တွေကိုအသုံးစိတ်ပေးဖို့ဆန္ဒရှိလာပြီးအတီတရားရလာတဲ့အတွက်သိက္ခူဝန်သားတဲ့အကြောင်းဖော်ပြထားတာကိုအိမ်ပြီးတော့ပြောခွင့်ရဆာရာဆန်ဒါစ်ကဖတ်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတထရမ့်ဟာဒါဟာ Republican တွေအတွက်အောင်မြင်မှုကြီးဖြစ်ပြီးလူတိုင်းအတွက်အောင်မြင်မှုကြီးဖြစ်စေချင်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်ခင်ဗျာ။